ဒီကနေ့ဩဂုတ်လ၈ရက်နေ့မှာကြာရောက်တဲ့ရှစ်လေးလုံးရီတော်ပုံ23နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့ကြည်မြနိုင်ဒါရုပရိယတ်တိစာတင်တိုက်မှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေ88နဲ့2000ခုနှစ်အရေးတော်ပုံတွေကြောင့်ဖမ်းဆီးထောင်ချခံခဲ့ရတဲ့ယဟန်တန်ဃာတော်တဲ့အပါအဝင်88ကိုကြုံတွေ့ဖြတ်တန်းခဲ့ရတဲ့ယဟန်ရှင်လူကျောင်းသားပြည်သူထောင်ထဲချီတက်ရောက်ခဲ့ပါတယ်။မနေ့9နိုင်ကစတင်ခဲ့တဲ့ဒီကနေ့အခမ်းအနားမှာ88အရေးတော်ပုံနဲ့တိုက်ပွဲအဆက်ဆက်ကြာဆုံးသွားရသူတွေအတွေ့တမင်းနဲ့ညင်သက်အလေးပြုခဲ့ပြီးတန်ဃာတော်တွေကိုစွမ်းကပ်ကောင်းမှုကုသိုလ်ပြုခဲ့ပါတယ်။ဒီကနေ့တာရုကျောင်းဝင်းအတွင်းကမြင်ကွင်းတစ်ချို့ကို88မျိုးဆက်တူဖြစ်တဲ့ကိုတိုးကျော်လိုင်ကအခုလိုပြန်ပြောပြပါတယ်
။ဘာလို့အေးချမ်းချမ်းပါပဲအဆအဆုံးပေါ့နော်။ကျွန်တော်တို့လူလဲတော်တော်များများလာပါတယ်။ကျွန်တော်တို့ကကျောင်းနှစ်ထပ်ကျောင်းဆောင်ကြီးရဲ့နှစ်ထပ်ကြီးနှစ်ထပ်အပြင်ကိုကျွန်တော်တို့အပြင်မှာရွက်ပြင်တဲ့အကြီးကြီးတွေ၃ခုထိုးရတယ်။ရွက်ပြင်တဲ့အကြီးကြီးတွေ၃ခုထိုးပြီးတော့ကျွန်တော်တို့ခုံနေရံတဲ့ချီပြီးချပေးရတယ်။အဲ့ဒီဟာကိုကျွန်တော်တို့လူအုပ်ကအများကြီးပဲ။ဟိုခိုင်ကုန်မရတဲ့လူအုပ်တွေကိုအများကြီးပဲဟုတ်။ဒီနေ့ပွဲရှင်နေရဆိုရင်တော့ဟိုအများဆုံးပွဲလို့ပြောလို့ရပါတယ်ဟုတ်ကဲ့
ဒီ23နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုသူ့အဖွဲ့ကို့အဖွဲ့ဆိုတာထက်အားလုံးစုပေါင်းလှုပ်တာကတကြောင်စိတ်ဝင်စားသူပြည်သူတွေတခဲနဲ့လာရောက်တာကြောင့်တကြောင်ကြောင့်တယောက်သူထောင်ချီရှိခဲ့တာဖြစ်ကြောင်းနဲ့လွန်ခဲ့တဲ့50နှစ်အတွင်းကကျင်းပခဲ့တဲ့ရှင်လေးလုံးနှစ်ပတ်လည်အခမ်းအနားတွေထဲမှာတော့ဒီတပွဲဟာအကြီးဆုံးဖြစ်မယ်လို့ထင်ကြောင်းကိုတိုးကျော်လိုင်ကပြောပါတယ်
ကျွန်တော်တို့ကအားလုံးပေါင်းပြီးတဲ့အခါကျတော့အားလုံးဟိုတစုတစည်းတဲ့ဖြစ်အောင်ကျွန်တော်တို့နေရာတွေကွဲပြီးတော့မလုပ်ခဲနဲ့အကုန်လုံးစုပြီးတော့ဒီနေရာတွေဖြစ်အောင်လုပ်မယ်ဆိုပြီးတော့ကျွန်တော်တို့အစွမ်းကုန်ကျွန်တော်တို့ကြိုးစားကြတာပါတယ်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့အများကြီးကျွန်တော်တို့ပြန်ပြီးတော့ဆုံတွေ့ကြပါတယ်နောက်ပြီးတော့ဒီနိုင်ငံရေးပါတီတွေကလည်းတက်ရောက်ပါတယ်နောက် NG တော်ဆန်းစုကြည်ကိုယ်တိုင်လည်းလာရောက်ပြီးတော့ကျွန်တော်တို့အာရေစစ်ချပေးတဲ့အတွက်ကြောင့်အဲ့ဒီတော့ဆန်းစုကြည်လာတယ်ဆိုပြီးတော့လာကြတဲ့ဒီလူလူစုကလည်းပဲအများကြီးပါ။ဟုတ
်။ဒီအခါနောက်မှာကျောင်းရှိတန်ဃာတော်138ပါးအပြင်ပြင့်ဖိတ်တန်ဃာ10ပါးနဲ့စုစုပေါင်းတန်ဃာတော် 128 ပါးကိုဝါဆိုသင်္ကန်းကပ်လုပြီးအမျှအတန်းပေးဝေခဲ့ကြပါတယ်။မြမဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကရည်စက်ချအမျှပေးဝေခဲ့တယ်လို့သိရပါတယ်။ဒါအပြင်မြမဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကမှတ်ချက်စကားအနည်းငယ်ပြောကြားခဲ့ကြောင်းကိုလည်းသိရပါတယ်။ဒီနှစ်ပတ်လည်အခမ်းအနားကိုတက်ရောက်ခဲ့တဲ့ရွှေတောင်ကျောင်းဆရာတော်ဦးဇဝနာကအခုလိုမိန့်ကြားပါတယ
်ဒီနေ့အားလုံးမှစုပေါင်းပြီးတော့လုပ်တဲ့ဓာတုကျောင်းမှလုပ်တဲ့ပွဲဥစဉ်သွားတယ်လေအဲဒါဘာလို့ဆုံးကဟိုစားပေါ့အမြတမ်းဝေပြီးတော့စုတော်ပြီးတော့ဓာတုကပြေးလိုက်တယ်ပေါ့အဲနှစ်ခါတည်းရောက်တော့ပထမတစ်ခါရောက်တော့လည်းနေစရာနေရာမရှိဘူးတစ်ခါရောက်တော့လည်းနေစရာနေရာမရှိဘူးအဲလိုဖြစ်တယ်အခုလည်းတကယ်ချင်းကျောင်းမှခဏနေနေတယ်အဲဆိုတာကတော့ဦးဇင်းတို့တန်ခါးကြီးအနေနဲ့ကဒါမှဘာမှရက်လာမရှိပါဘူး။ဒကာဒကာမတွေစိတ်ဆင်းရဲကိုဆင်းရဲဖြစ်နေတာကိုဦးဇင်းတို့စိတ်ချမ်းသာကိုဆမ်းသာဖြစ်အောင်အဲဆောင်းဆောင်ပေးတာပဲရှိတယ်။ဦးဇင်းအနေနဲ့ကဘာပြောချင်လဲဆိုတော့အားလုံးဝိုင်းဝန်းကူညီပြီးတော့ငြိမ်းချမ်းရေးရအောင်။ဒီပါပုဂ္ဂိုလ်ရောပြည်ချင်းပုဂ္ဂိုလ်ရောအားလုံးငြိမ်းချမ်းရေးကိုလူလာစားနဲ့အဝိုင်းဝန်းကူညီလုပ်ကြရမှာပေါ့ဗျာ။ဦးဇင်းစောင်းပါလေအားလုံးငြိမ်းချမ်းချမ်းနဲ့အေးချမ်းချမ်းတိုင်းပြည်အခုဆွေးနွေးတဲ့နဲ့တော်ဆောင်စုကြီးတို့အဖွဲ့တွေနဲ့အားလုံးအဆင်ပြေအောင်ဟိုစုပေါင်းညှိနှိုင်းပြီးတော့လုပ်ကြရင်ပိုကောင်းမယ်လို့တော့ထင်ပါတယ
်။ရွှေတောင်ကျောင်းဆရာတော်ဟာ88ရေတော်ပုံနဲ့ရွှေဝါရောင်ရေတော်ပုံတို့ကြောင့်နှစ်ကြိမ်တိုင်ဖမ်းဆီးထောင်ချခံခဲ့ရတဲ့ကိုတော်ဖြစ်ပြီးရွှေတောင်ကျောင်းတိုက်ကိုလည်းရွှေဝါရောင်တော်လန်ရေးပြီးကြတဲ့ကအခုအချိန်အထိအစိုးရအာဏာပိုင်တွေကချိတ်ပိတ်ထားပါတယ်။ဒီကနေ့ရှင်လေးလုံး23နှစ်ပြည့်အခမ်းအနားရဲ့အနှစ်သာရဟာပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့မကွေးပရိယတ်တိစာတင်တိုက်ဆရာတော်ဗတ်တန္တအရှင်ပါမောက္ခကလည်းရှစ်လေးလုံးနှစ်ပတ်လည်နဲ့ပတ်သက်ပြီးအခုလိုမိန်ကြပါတယ
်။အဲဘုန်းကြီးရဲ့သဘောထားကတော့အမှန်တရားကိုယက်တည်ပြီးတော့ပြည်သူကောင်းကျိုးလုပ်နေတဲ့ပုံကိုယ်တွေနဲ့တွေ့ရတယ်။အဲသူတော်ဆင်းနေနဲ့တွေ့ရတယ်ပေါ့နော်။အဲရှစ်လေးလုံးနှစ်ပတ်လည်လှုပ်တာကတကယ်တော့မိတို့ရဲ့နိုင်ငံမှာနိုင်ငံအတွက်အသက်ပြီးသွားတဲ့ကိုဘုံမော်အဖရှိတဲ့ပုဂ္ဂိုလ်ဖရှိတဲ့ဒီမိုဂရဖီလောက်ရှားရုံမှာပူရီကိုပြီးတော့ကမေးပြောက်လို့မရပါဘူးအဲ့ဒီပုဂ္ဂိုလ်တွေကတနည်းပုဂ္ဂိုလ်တွေလည်းအားတက်ပြီးကျနေဒီလိုဖိတ်ချက်တွေ အမျိုးဘာသာသာသနာအတွက်နိုင်ငံအတွက်ဒီကဲ့သို့ဒီဖုံးသွားတော့လဲမမေ့သင့်မမေ့ထိုက်တဲ့ပုံကူရီဆိုပြီးတော့ဘုန်းကြီးတို့ကလီလီဖာဖာကြွားချီပါတယ်အဲ့ဒီလိုပွဲမျိုးကိုကြွားတဲ့နယ်လို့လဲထင်လို့မနှုတ်ဘုန်းကြီးတို့ကြွားရှိတာပ
ါဒီရှစ်လလုံးနှစ်ပတ်လည်းအခမ်းအနားကို88မျိုးဆက်ចောင်းသားတွေအပြင်2009မျိုးဆက်လူငယ်ចောင်းသားတွေလည်းတက်ရောက်ခဲ့ပါတယ်ဒါအပြင်စာပေဂီတပကြီးစတဲ့အမှုပညာနယ်ပယ်ကပုံကူတွေလည်းတက်ရောက်ခဲ့ပါတယ်မြစ်စမာလိုင်းကိုရဲလွင်ကိုသားထွေစတဲ့သူတွေအပြင်အခြားအမှုပညာရှင်တွေလည်းတက်ရောက်ခဲ့ကြောင်းသိရပါတယ်။ဒီအခမ်းအနားမှာဥဆောင်ပါဝင်ခဲ့တဲ့အဆိုတော်ကိုဇေယျတော်က88နှစ်ပတ်လည်အခမ်းအနားနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောဆိုခဲ့ပါတယ
်။ဒီရှစ်လေးလုံးအချိန်မှာဝါဆိုတင်ရကလူပွဲကိုစတင်ကျင်းပမယ်ဆိုကြတဲ့ကောရှစ်လေးလုံးရဲ့နာကျင်မှုတွေနာကျင်မှုတွေခြေကွဲမှုတွေအများကြီးခွာချပြီးကျွန်တော်တို့တိုင်းပြည်ပုံမှန်ရှင်းဆက်ကောင်းမွန်လာအောင်ဘလူးမျိုးလမ်းကြောင်းကိုကျွန်တော်ပေါ်ဆောင်ကြမလဲဆိုတဲ့ရည်ရွယ်ချက်နဲ့ဒီပွဲကိုကျင်းပတာပါ
ဒီကနေ့ရှင်လေးလုံး23နှစ်ပြည့်အခမ်းအနားရဲ့ထူးခြားချက်ကတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တက်ရောက်နိုင်ခြင်းဒါအပြင်ရွေးကောက်ပွဲအသစ်တရနဲ့အစိုးရအသစ်တရပေါ်လာပြီးနောက်ပထမဦးဆုံးအကြိမ်ကျင်းပနိုင်ခဲ့ခြင်းနာကြီးမုံတီစိတ်တွေထက်တိုင်းပြည်ငြိမ်းချမ်းရေးနဲ့ပြန်လည်တင့်မြတ်ရေးကိုဦးတည်ခြင်းအခမ်းအနားကိုငြိမ်းချမ်းစွာပြီးဆုံးသည့်အထင်ကျင်းပကွင့်ရရှိခဲ့ခြင်းတွေပဲဖြစ်တယ်လို့ဥဆောင်ပါဝင်ခဲ့သူဆရာတော်တွေနဲ့88မျိုးဆက်တွေကပြောဆိုခဲ့ပါတယ်